အကောင်းကင်းကောင်းရင်အောင်မြင်မယ်ဆိုတာယုံကြည်ပါရဲ့အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ထင်တာကတော့ social networking ကိုခေါ်တဲ့လူမှုကွန်ရက်အကြောင်းပါလူမှုကွန်ရက်ဆိုတာတယောက်နဲ့တယောက်အပစ်စီတစ်ခုနဲ့တစ်ခုအတူတကွအကျိုးတူပူးပေါင်းဆောင်ရွက်ဖို့အတွက်ချိတ်ဆက်ပြီးတည်ဆောက်ထားတာပါရှင်းရှင်းပြောရရင်တော့ငွေချင်းအပေါင်းအသင်းတွေများများထားပြီးတော့အဲ့ဒီအပေါင်းအသင်းတွေဆရာကူညီရယူပြီးအဲ့ဒီအပေါင်းအသင်းတွေဆရာအကြံဉာဏ်တောင်းပြီးတော့မိမိတို့ဘဝတိုးတက်ရတိုးတက်ကြောင်းအတွက်ပေါ့စူးစမ်းပြီးရှာဖွေရတာပါAmerican ဒီတောင်စုမှာတော့ဒီ social network လို့ခေါ်တဲ့လူမှုကွန်ရက်ကအရင်ဖြစ်စားပါလေ။ကျမတို့ကျောင်းမှာဆိုလို့ရှိရင် social network အတွက်ကိုတမင်ကိုအချိန်နေပေးပြီးတော့ meeting တွေလုပ် trip တွေစီးစင်းလူတွေနဲ့တွေ့စကားပြောတယောက်နဲ့တယောက်အကြောင်းအရာတွေဖလဲမိတ်ဆွေဖွဲ့ပြီးတော့ဖိတ်စာကတ်တွေဖလဲပြီးတော့ရှစ်ဆက်ပြီးတော့မိတ်ဆွေဖြစ်အောင်အားထုတ်ရပါလေ။အဲ့လိုမိတ်ဆွေများများထားပြီးတော့အဲ့ဒီမိတ်ဆွေတွေရဲ့အကူအညီတွေယူသူတို့ကလည်းတစင်ဆက်ဆက်တဲ့မိတ်ဆွေတွေကြီးကနေအကူအညီတွေတောင်းပြီးတော့တန်ဖိုးမှုတွေရရှိပြီးတော့ကျွန်တော်တို့ကိုယ်ပါတာတိုးတက်အောင်လုပ်ကြိုးစားရပါတယ်လေဒီကွန်ရက်မှာပါဝင်တဲ့လူတယောက်ဖြစ်တော့ကျမကကိုယုံကြည်ပါတယ်အဲ့ဒီလိုယုံကြည်တဲ့အတွက်ကြောင့်မလို့လေကျမကသူများတွေကိုလည်းအတက်နိုင်ဆုံးကူညီပံ့ပိုးပြီးတော့သူများတွေဆီကနေပြီးတော့အကူအညီတောင်းတပ်ပါတယ်လို့အဲ့လိုရှိရင်ဥပမာပြောရလို့ရှိရင်ကျမတို့ဒီ American ဒီတောင်စုမှာစာလာတင်တဲ့အခါမှာမိဝေးဖော်ဝေးအကုန်လုံးနဲ့ဝေးပြီးတော့နေရတဲ့ခါကျအစာများလာလို့ရှိရင်ကျမတို့စိတ်ထက်ကြတတ်ပါတယ်အဲ့ခါကျရင်အပေါင်းအသင်းတွေမရှိဘူးဆိုရင်ကျမကတော်တော်လေးစိတ်ညစ်ပါတယ်အပေါင်းအသင်းများများထားတဲ့အတွက်ကြောင့်မို့လို့သူတို့နဲ့အကူအညီတောင်းစကားတွေပြောတိုင်းတိုင်းချင်းချင်းနဲ့စာလုပ်တဲ့အခါမှာပို့ပြီးတော့စိတ်ပျော်ရွှင်မှုရပါတယ်နောက်တစ်ခုကတော့ကျွန်မပြောချင်တာကျွန်တော်တို့ကျောင်းမှာဆိုလို့ရှိရင်International Student လို့ခေါ်တဲ့နိုင်ငံတကာကျောင်းသားတွေအများများပါတယ်အဲ့ဒီကျောင်းသားတွေကလည်းများသောအားဖြင့်ဂျပန်ကိုရီးယားအမေရိကန်နဲ့ဒီအိန္ဒိယကလည်းသူတို့အစိုးရကလွှတ်တဲ့အစိုးရဝန်ထမ်းတွေများပါတယ်အဲ့ဒီခါကျတော့ကျမတို့ social network သူတို့နဲ့လုပ်တဲ့အခါမှာသူတို့စီကဘာတွေသိရလဲဆိုတော့သူတို့တိုင်းပြည်ရဲ့ policy တွေသမားကြီးအတွက်အကျိုးရှိတဲ့ policy project တွေကိုသိလာရပါတယ်။အဲ့ခါကျတော့ကျမတို့အများကြီးအထောက်ပံ့ရပါတယ်။နောက်တစ်ချိန်မှာကျမသူတို့စီကနေအကူအညီတွေရမယ်လို့မျှော်လင့်နေ။သူတို့ကလည်းကျမစီကနေသမားကြီးအကြောင်းအများကြီးသိတဲ့အတွက်ကျမကဂုဏ်ယူမိတယ်။အဲ့ဒါကြောင့်မို့လို့ဒီလူမှုကွန်ရက်ကို international student အနေနဲ့လုပ်တဲ့အခါကျလို့ရှိရင်သင်ကြီးတွေအောင်မြင်တယ်လို့ယူဆပါတယ်။ဒီလူမှုဆိုင်ကွန်ရက်နဲ့ပတ်သက်ပြီးဥပမာပေးချင်တာကကျမရန်ကုန်မှာလုပ်နေတဲ့အဖွဲ့လေးအကြောင်းပါကျမရန်ကုန်မှာ Action for Public ဆိုပြီးတော့အမျိုးသမီးတွေလူငယ်တွေဖွံ့ဖြိုးတိုးတက်ဖို့အတွက်ဖွဲ့စည်းထားတဲ့အဖွဲ့လေးတစ်ခုမှကျမလုပ်နေပါတယ်အဲ့ဒီအဖွဲ့ကလည်းကျမတို့လူငယ်တွေပေါင်းပြီးတော့ဖွဲ့ထားတာပါဒီဖွဲ့ကလည်းကျမရဲ့ဒီလူမှုကွန်ရက်ထဲမှာပါဝင်တဲ့တငယ်ချင်းတွေဆရာတွေရဲ့အားပေးထောက်ခံမှုကြောင့်ရန်ပုံငွေတွေရလောက်အားပေးတွေရပြီးတော့ဆက်လက်ပြီးလှုပ်ရှားဖြစ်နေတာပါအဲ့ဒါကြောင့်ကျမကလူမှုကွန်ရက်ကမြင့်ကြီးတယ်လို့ယုံကြည်ပါတယ်ဒီလိုလူမှုကွန်ရက်တွေအားကောင်းဖို့ဆိုရင်အဓိကကတော့လူတွေနဲ့များများတွေ့ပြီးတော့သူတို့ကိုစိတ်ဝင်စားဖို့ပါလူတွေကိုကိုယ်ကစိတ်ဝင်စားလေလူတွေကလည်းကိုယ့်ကိုပြန်ပြီးစိတ်ဝင်စားလေပါကျမရဲ့အတွေ့အကြုံအရဆိုရင်တော့ကျမကစိတ်ဆူကိုယ်တူတွေနဲ့တွေ့ရင်စကားတွေပြောမဆုံးအကြောင်းအရာတွေဆွေးနွေးမဆုံးဖြစ်ပြီးတော့သူတို့စီကလည်းအကူအညီတွေအများကြီးရပါတယ်တကယ်လို့ကိုယ်နဲ့စိတ်ချင်းသိမ့်မတူတဲ့လူတွေ့ရင်လည်းစိတ်ဆာမရှိပါဘူးသူတို့ကလည်းသူတို့အပိုင်းနဲ့သူတို့အခန်းကဏ္ဍနဲ့သူတို့အတုံးဝင်ပါတယ်စိတ်ဆူကိုယ်တူလူတွေနဲ့တွေ့တဲ့အခါကျရင်သူတို့နဲ့အဆက်အသွယ်မပြတ်ဖို့ပဲကိုယ်ကစူးစမ်းရမှာပါအဲ့ဒီလူတွေဟာနောက်တစ်ချိန်မှာကျမတို့အတွက်ကြီးကြီးတဲ့လူတွေအဖြစ်ပါဝင်လာနိုင်ပါတယ်ကျမတို့ဘဝကြီးထဲမှာနောက်တစ်ခုကဒီဆက်ဆံမှုကွန်ရက်ကလေးကမြန်မာဒေသကိုလိုက်ပြီးတော့ကြောင်းလဲတက်ပါလေဒီနိုင်ငံခြားမှာဆာလာတင်တဲ့အခါကျတော့အမေရိကန်မှာရှိတဲ့လူမှုကွန်ရက်ပုံစံနဲ့ဗမာပြည်မှာရှိတဲ့တငယ်ချင်းတွေရုံးကလူတွေအပေါင်းအသင်းတွေရဲ့လူမှုကွန်ရက်တစ်ခုနဲ့တစ်ခုလုံးဝမတူပါဘူးအဲ့တော့ကျမတို့ဘက်ကဘာအားထုတ်ရမလဲဆိုတော့လူတွေနဲ့တွေ့တဲ့အခါမှာတအုပ်စုနဲ့တအုပ်စုမှာမတူညီတဲ့ဟာတွေကိုကိုကနားလည်ဖို့နဲ့အဲ့ဒီမတူညီတဲ့ဟာတွေကိုကိုကအစဉ်ကြီးလိုက်ပြောနေထွေဖြစ်အောင်ပေါင်းတင်ဆက်ဆံတက်ဖို့လိုအပ်ပါတယ်တငယ်ချင်းအပေါင်းတွေရရှိလာအောင်လူမှုဆက်ဆံရေးကွန်ရက် social network လေးတွေများများလုပ်ဖို့တငယ်ချင်းတွေနဲ့ဆင်ဆက်နှက်ပြက်ခင်မင်းညီမှုရရှိပြီးပူညီတွေရပြီးတော့အောင်မျိုးတွေရရှိနိုင်အောင်စူးစမ်းအားထုတ်ဖြစ်ကြောင်းပြောပါမယ်
။အပတ်စဉ်စနေနေ့ညတိုင်းတင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမစိုးကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။